1999ခုနှစ်ကတည်းကအမေရိကန်ပြည်ထောင်စုဟာအကြမ်းဖက်မှုတံပြန်ထိုးစစ်ဆင်ရေးအတွက်သမရမူရှာရက်တယောက်တည်းနဲ့ပဲဆက်သွယ်ဆောင်ရွက်ခဲ့တာပါအခုတော့အမေရိကန်ပြည်ထောင်စုအနေနဲ့ပါကစ္စတန်ရဲ့နိုင်ငံရေးအခင်အကျင်းကိုချင်းကပ်တဲ့နေရာမှာလမ်းကြောင်းချပြောင်းလဲတဲ့နေရာတွေစဉ်းစားဆုံးဖြတ်ရတော့မယ်လို့ VOA သတင်းတော် Gary Thomas ကသတင်းပေးပို့ထားပါတယ်ပြည်စုံကိုကိုသိန်းထိုင်ယူကဆက်ပြောပြပါခင်ဗျ
ဟုတ်ကဲ့ခင်ဗျာတမတမူရှာရက်နဲ့ပတ်သက်လို့မကြာခဏဆိုသလိုပဲအမေရိကန်အာဏာပိုင်တွေအခါခွင့်တင်တိုင်းပြောခဲ့ဖူးတာရှိပါတယ်အဲ့ဒါကတော့အကြမ်းဖက်မှုစန့်ကျင်တိုက်ပွဲအတွင်းမှာပြစ်ပယ်လက်လွတ်လို့မရတဲ့မဟာမိတ်တယောက်ဆိုပြီးပြောတာပါဒါပေမဲ့လည်းအခုလိုတမတမူရှာရက်ရဲ့ပါတီပါလီမန်ရွေးကောက်ပွဲမှာအကြီးအကျယ်ရှုံးနေနေချင်းလေးလာသူတွေကဒါဟာအမေရိကန်ပြည်ထောင်စုအတွက်လည်းအရှုံးဖြစ်တယ်လို့ပြောဆိုနေကြပါတယ်အဲခိုင်တာကြမ်းဖက်သမားတွေကိုပုံပြေးပြင်းပြင်းထန်ထန်နေနေမှုသမတဘာဘတ်မူရှာရက်ကိုအမေရိကန်အရာရှိတွေကဖိအားပေးနေပါတယ်။အဲဒီအယ်ခိုင်ဒါအဖွဲ့တွေကပါကစ္စတန်နိုင်ငံလူမျိုးစုဒေသတွေကိုခြေကုပ်ယူပြီးအမေရိကန်ပြည်ထောင်စုနဲ့နေတိုတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်နေပါတယ်။သမတမူရှာရက်ကအစွန်းရောက်အစ္စလာမစ်ဝါဒကိုရှုံချတဲ့တချိန်ထဲမှာပဲတာလီဘန်ကိုထောက်ခံတဲ့ဒေသဆိုင်ရာလူမျိုးစုခေါင်းဆောင်တွေနဲ့ငင်းချိုင်းအဖေးယူဆွေးနွေးဖို့လည်းညှင်းဆို့ထားပါတယ်။ရွေးကောက်ပွဲမှာမင်းအများဆုံးရတဲ့ပါကစ္စတန်ပြည်သူပါတီခေါင်းဆောင်အာဇစ်ဇာဒီကတော့စီးလှူရှာမှုတွေနေတဲ့ပြနေအောင်လုပ်ပြီးလူမျိုးစုဒေသတွေမှာကိုနီကိုဟန်နဲ့တီယူတန်အစ္စလာမစ်ဝါဒီတွေကိုတွဲဆုံဆွေးနွေးအဖြေရှာရေးသူ့အနေနဲ့ပို့ပြီးလိုလာတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုတောင်အောင်ရှာရေးရလက်ထောက်နိုင်ငံသားကြီးဝန်ကြီးအောင်ကာလ်အင်ဒါဖတ်ကနိုင်ငံရေးစစ်ဆက်ဆွေးနွေးမှုတွေကနေဘလူညွန်ပေါင်းဆိုးရမျိုးပဲပါကစ္စတန်မှာဖွဲ့လာဖွဲ့လာအစွန်းရောက်သမားတွေနဲ့အကြမ်းဖက်သမားတွေအပေါ်ချင်းကပ်ပုံတွေကတော့အရင်ကလည်းမတူပဲကွဲလွဲလာနိုင်တယ်လို့ပြောပါတယ
်။ Right now the Pakistani people do see this as an extension of if you will
အခုပါကစ္စတန်ပြည်သူတွေကဒါဟာအမေရိကန်သမ္မတဘုရှ်နဲ့မူရှာရက်ကိုပေါင်းခေါ်တဲ့သူတို့ခေါ်ဘူရှာရက်ရဲ့အကြမ်းဖက်မှုဆန့်ကျင်ရေးထိုးစစ်ကိုတိုးချက်လာတာလို့မြင်ကြတယ်။ဒီစစ်စင်ရေးမှာအပေးယူလို့ဖို့စစ်ဆက်ဖို့ကိစ္စတွေကိုလူလာဒါကဒါဟာပါကစ္စတန်နိုင်ငံအကျိုးအတွက်တစ်စီတစ်ပိုင်းအဖြစ်လောက်တာမဟုတ်ဘူးအမေရိကန်ပြည်ထောင်စုအလိုကျလိုက်ပြီးလုပ်နေတာလို့မြင်တယ်ဒါဟာအခြေခံအဖြစ်မှားယွင်းနေတဲ့အမြင်သဘောထားတွေပါပဲ
ပါကစ္စတန်ပြည်သူတွေအနေနဲ့ဒီအကြမ်းဖက်မှုစစ်ပွဲကသူတို့အကျိုးအတွက်လည်းဖြစ်တဲ့ဆိုတာကိုယုံကြည်လက်ခံလာဖို့လိုတယ်လို့ Carl Interfat ကပြောပါတယ်တခြားလေးလာသုံးသက်သူတွေကလည်းဒီအတိုင်းပဲရှုမြင်ပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံမဟောင်းဝမ်ဒီချေဗလင်ကတော့အမေရိကန်တပ်ဖွဲ့တွေနဲ့ပါကစ္စတန်တပ်ဖွဲ့တွေကြားအကြမ်းဖက်မှုစံကြီးပူပေါင်းဆောင်ရွက်နေတဲ့ခြေနေတွေကပါကစ္စတန်စစ်တပ်ထဲမှာလည်းသိအစဉ်ပြေလာတော့မဟုတ်ဘူးလို့ပြောပါတယ
် Even some within the army were unhappy that they were being asked to
တချို့လူတချို့ဟာသူတို့ဟာနိုင်ငံသားတွေလို့ကြားနိုင်ငံသားချင်းချင်းဘာသာတူချင်းချင်းပြစ်ခတ်နှိမ်နှင်းဖို့ခိုင်းခံနေရတယ်ဆိုပြီးတော့တိတ်ပြီးတော့စိတ်ချမ်းသာကြတာမဟုတ်ဘူးလေရှင့
်မကြသေးခင်ကပဲပါကစ္စတန်လူမျိုးစုဒေသမှာအယ်ခိုင်ဒါအကြမ်းဖက်အဖွဲ့စီအူစီအာဗူလိတ်အယ်လီဗီအသက်ခံခဲ့ရပါတယ်။အာဗူလိတ်အယ်လီဗီဘလို့သေဆုံးခဲ့တယ်ဆိုတာကိုဘဲအာနာပိုင်တွေကမှအတိအကျမပြောနိုင်ခဲ့ပါဘူး။သတင်းစာတွေကတော့အမေရိကန်တပ်ဖွဲ့ရဲ့ရန်သူကိုလိုက်လံရှာတဲ့အထူးတိုက်လေယာဉ်ပေါ်ကမစ်ဆိုင်းတုံးကြီးနဲ့ပစ်ခတ်တိုက်ခိုက်တာကိုခံခဲ့ရတာလို့ပြောပါတယ်။ဒီလိုရှာဖွေတိုက်ခိုက်တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဘက်ကပါကစ္စတန်အစိုးရနဲ့ဂျိုဒင်ညီနိုင်တိုင်ပင်ခဲ့တာမျိုးမရှိဘူးလို့လည်းဝါရှင်တန်ပို့သတင်းစာကရေးပါတယ်။အမေရိကန်ပြည်ထောင်စုက2000ခုနှစ်ကစလို့ပါကစ္စတန်နိုင်ငံကိုအကြမ်းဖက်အဖြစ်နှစ်စဉ်အမေရိကန်ဒေါ်လာ10,000လောက်ပေးအပ်နေခဲ့တာဖြစ်ပါတယ်ခင်ဗျာ